IS အစိုးရအကြံဖက်ဝါဒီအဖွဲ့ရဲ့ခေါင်းဆောင်လို့ဆိုသူကသူ့ရဲ့နောက်လိုက်တွေကိုအမှားစကားပြောတာကိုရိုက်ယူထားတဲ့ဗီဒီယိုအသစ်တစ်ခုထွက်လာပါတယ်။အီရန်နဲ့ဆီးရီးယားမှာ IS အဖွဲ့ကသူတို့ဘာသာကြေညာထားတဲ့ကာလီဖိတ်အစ္စလာမ်နိုင်ငံတော်ကြာဆုံးသွားရတဲ့အပေါ်တုံ့ပြန်လက်စားချေကြဖို့အဲ့ဒီဗီဒီယိုထဲမှာ IS အဖွဲ့ခေါင်းဆောင်ဆိုသူကတိုက်တွန်းထားပါတယ်။ IS အဖွဲ့ရဲ့သတင်းထုတ်ပြန်ရေးဌာန El Falcon ကအင်တာနက်ပေါ်မှာတင်လိုက်တဲ့ 16 မိနစ်ကြာဗီဒီယိုထဲမှာ IS အဖွဲ့ရဲ့ခေါင်းဆောင်လို့တည်ထားကြတဲ့အဘူဘေကာ El Baghdadi လို့ဆိုသူကစကားပြောထားတာပါ။ဗီဒီယိုထဲမှာပါသူဟာမျက်နှာတွေကိုဝါထားတဲ့ဒါမှမဟုတ်မျက်နှာပုံးစွတ်ထားတဲ့တခြား IS အဖွဲ့ဝင်တွေနဲ့စကားပြောနေတာကိုတွေ့ရပါတယ်။သူတို့ပြောတာတွေထဲမှာစီးရီးယားနိုင်ငံဘာဂူးစ်မြို့က IS နဲ့ညီဆုံရှုံသွားတဲ့အကြောင်းပြောထားတယ်လို့သီရိလင်္ကာနိုင်ငံမှာလူ250ကျော်သေဆုံးခဲ့ရတဲ့ Easter တနင်္ဂနွေနေ့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုကြီးကြီးပြောဆိုထားပါတယ်။ဗီဒီယိုထဲမှာပါတဲ့လူဟာတကယ်ပဲ IS ခေါင်းဆောင်လားဆိုတာချက်ချင်းအတိမပြုတ်နိုင်သေးတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တကယ်လို့အဲ့ဒီလူကဘာဂဒါဒီဖြစ်တယ်လို့အတည်ပြုနိုင်မယ်ဆိုရင်တော့၅နှစ်အတွင်းပထမဆုံးအကြိမ်ဖြစ်သူပြန်ပေါ်လာတာဖြစ်ပါလိမ့်မယ်။